ဆောင်ပြုတ်ပင်နေတဲ့မှာရေပြင်းနယ်နိမိတ်ပိုင်ဆိုင်မှုတရုတ်နဲ့အရင်းပွားနေတဲ့ဗီယက်နမ်နိုင်ငံကအဲ့ဒီပင်လယ်တွေကိုသွားတဲ့သူတို့ငါးဖမ်းသင်္ဘောတွေကိုတိတ်တဆိတ်လက်နဲ့တပ်ဆင်ပေးနေပါတယ်။အရင်းပွားမှုကိုဖြေရှင်းဖို့ဆွေးနွေးပြောဆိုနေကြတဲ့ကြားမှာပဲပါကြောင့်အခုလိုလှုပ်ဆောင်နေတယ်လဲဆိုတာကို VOA သတင်းတော် Ralph Jennings ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုကျော်သိန်းပြောပြပါမယ်ရှင်
။ပင်လယ်တွေမှာတရုတ်ကိုတားဆီးနိုင်ဖို့ဗီယက်နမ်အစိုးရကိုယ်တိုင်ကငါးဖမ်းသင်္ဘောတွေကိုလက်နဲ့တပ်ဆင်ပေးနေတယ်လို့ဒီအစ္စရာကိုစောင့်ကြည့်နေတဲ့ကျွမ်းကျင်သူတွေကပြောပါတယ်။ရေပြင်းနယ်နိမိတ်ပိုင်ဆိုင်မှုအရင်းပွားနေတာပြည်လဲစီနှစ်ဖက်ကြားတရားဝင်ဆွေးနွေးနေတဲ့ကြားကပဲအခုလိုလှုပ်ဆောင်နေတာပါ။ဗီယက်နမ်ငါးဖမ်းသူတွေအနေနဲ့ပို့ပြီးခိုင်မာတဲ့ဒီမော်တွေကိုအသုံးပြုဖို့နဲ့တရုတ်နဲ့ထိတ်တဲဖြစ်လာပြီဆိုရင်ရင်ဆိုင်ဖို့ရာစစ်တင်နန်းတပ်သားတွေကိုခေါ်သွားဖို့အစိုးရကတိုက်တွန်းထားတယ်လို့ဒေသသူတွေကပြောပါတယ်။အဲ့ဒီရေပြင်းမှာပဲတရုတ်ရဲ့လက်နက်ကိုင်ငါးဖမ်းဒီမော်တွေလည်းရှိနေပြီသားပါ။လူမှုသိပ္ပံနဲ့လူမှုဗီဒါဆိုင်ရာဟိုချင်းမင်းတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဗမောခချုပ်ထောင်ဝင်းရဲ့အမြင်ကတော့
I think it's good policy to avoid future conflicts. Where the release of
system ဒီမှာဟိုတချို့ဖြစ်လာမယ်ဆိုရင်လက်နက်ကိုင်ငါးဖမ်းသူတွေရှိတဲ့ပင်လယ်ပြင်မှာအနာဂတ်ပြိပခါတွေကိုရှောင်ရှားနိုင်မယ်မူဝါဒအကောင့်တစ်ခုလို့ကျွန်တော်ယူဆပါတယ်
။တကယ်ကတော့နိုင်ငံခြားမှာပုံမှန်ဆွေးနွေးတာတွေရှိနေပြီးဒီသတင်းပတ်ထဲမှာပဲတကယ်ဆွေးနွေးခဲ့ကြပါလိမ့်တယ်။အဲဒီကြားမှာပဲ2009ခုနှစ်လောက်ကတည်းကဗီယက်နမ်ငါးဖမ်းသမားတွေကိုလက်နက်တပ်ပေးထားတာပါ။ဗီယက်နမ်ကွန်မြူနတီပါတီဒူရီဒူယင်းမူဟာလူနိုင်ငံသားရေးဝန်ကြီးနဲ့တနင်္လာနေ့ကပြည်ဆိုပြီးရေချောင်းငင်းချမ်းကြီးနဲ့တည်ငြိမ်ရေးပူးတွဲထင်းထင်းမှုပြောခဲ့တယ်လို့တရုတ်ဆင်ဝါသတင်းဌာနကပြောပါတယ်။ဒါပေမဲ့ငါးဖမ်းသင်္ဘောတွေကိုဗီယက်နမ်စစ်ဘက်ကလက်နက်တပ်ဆင်ပေးနေတာလို့ဩစတြေးလျနိုင်ငံနူးဆော့သ်ဝဲလ်စ်တက္ကသိုလ်ကအစိတောင်းအချအထူးပြုဂုဏ်သုဆောင်ပါမောက္ခခေါင်းတရားကပြောပါတယ်။ဒီလိုနည်းဟာကုန်းပေါ်မှာနေဝတ်ပြပြမှုထင်းထင်းကြီးဗီယက်နမ်စစ်သားဟောင်းတွေကိုတုံးခဲ့တဲ့နည်းနဲ့ဆင်တူနိုင်ပြီးဗီယက်နမ်မှာစစ်မှုမထမ်းမနေရဥပဒေရှိတာကြောင့်ငါးဖမ်းသမားတွေမှာအခြေခံစီရင်စွမ်းရည်တွေရှိထားပြီးသားဖြစ်သွားမယ်လို့ပမောက္ခတရားကပြောပါတယ်
။ Putting them at sea would just be getting people of the right age and giving them that training. All they did is move what they do.
သူတို့ကိုပင်လယ်ထဲထွက်လိုက်ပြီးဆိုတော့လေ့ကျင့်ပြရတဲ့အတွက်လူတွေအစဉ်နဲ့ဖြစ်စီပါတယ်။ကုန်းပေါ်မှာစိတ်ယုံတွေကိုဘယ်လိုကောက်ွယ်မယ်ဆိုတာလေ့ကျင့်ပြလို့မျိုးပင်လယ်ပြင်မှာလည်းအဲ့လိုလိုက်တာဖြစ်တဲ့အတွက်အတူတူပဲလို့ကျွန်တော်ယူဆပါတယ်။
ဒီပြည်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတွေကိုဖြေရှင်းဖို့နိုင်ငံကွန်မြူနတီပါတီတွေကြားမှာရောအစ်စ်မြင့်တာဝန်ရှိသူတွေကြားမှာပါမကြကနာဆွေးနွေးပြောဆိုတာတွေရှိပါတယ်။ဒါပေမဲ့တပိုင်းနဲ့ချီပြီးရှိလာတဲ့မယုံကြည်မှုအထူးသဖြင့်လက်ရှိမှာရေအောက်ရေနံနဲ့သဘောတုံးတွေတွင်းတွေကိုဘယ်လိုခွဲခြားကြမလဲဆိုတော့ပေါ်ပြည်လည်မှုမရတာကြောင့်ဆွေးနွေးပွဲတွေတက်ပြတ်သွားတာပါပဲလို့စင်ကာပူအမျိုးသားတက္ကသိုလ်အများပြည်သူရေးရမူဝါဒအကြောင်းကတွဲဖက်ပမောက္ခအက်ဒဝတ်ဒူအာရာရယ်ကပြောပါတယ်။
Maybe these are some kind of muscle flexing dynamics in the fight of the Vietnamese to say that while we talk we also
ဘာလို့ဆွေးနွေးလဲတိုင်တယ်မှာဘာလို့အခုလိုကိုအတိအမှတ်ပြုအောင်လဲလုပ်ရမယ်ဆိုတာကိုပြောဖို့ဗီယက်နမ်ဘက်မှာဒါကအင်အားပြတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကြောင့်သူတို့ပြည်တွင်းစွမ်းရည်ကိုတိစောက်ပြီးလိုအပ်လာရင်တရုတ်ကိုအန်တူပြီးကြောက်ကြားခုခံစစ်ကိုသူတို့လုပ်မဲ့သဘောပါပဲ
တောင်တုပ်ပင်လယ်ကျယ်ဝန်းစုရန်ကီလိုမီတာ 3.5 တန်းရဲ့90ရာခိုင်နှုန်းလောက်ကိုပိုင်တယ်လို့တရုတ်ကပြောထားတာပါဗီယက်နမ်ကလည်းသူတို့နိုင်ငံရဲ့ရှေ့လျားတဲ့တောင်မြောက်ကမ်းရိုးတန်းကနေပါရာဆိုနဲ့စပရလီကျွန်းစုတွေအထိပင်လယ်ပြင်ကိုပိုင်ဆိုင်ခွင့်ရတယ်လို့ပြောထားပါတယ်ဒါ့အပြင်တောင်တုပ်ပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်တစ်စီတစ်ပိုင်းကိုပိုင်တယ်လို့ပြောထားတဲ့တခြားနိုင်ငံ၅ခုလည်းရှိပါသေးတယ်တရုတ်ကပင်လယ်ထဲမှာကျွန်းစုတွေကိုစောက်ပြီးနေမြေတိုးချဲ့နေတယ်လို့အဲ့ဒီအထက်ကတချို့ကိုစီရေးအတွက်အသုံးပြုနေတယ်လို့ရေစီနယ်နိမိတ်ပိုင်ဆိုင်ကြောင်းပြောထားတဲ့တခြားနိုင်ငံတွေကဆွဆွဲထားပါတယ်ခင်ဗျာ